UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီ IOM အပြည်ပြည်ဆိုင်ရာလူဦးရေပြောင်းရွှေ့မှုဆိုင်ရာအကြီးအကဲအန်တိုနီယိုဗစ်တိုရီနိုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မတ်လောကုတ်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဗုဒ္ဓဟူးနေ့ကစပြီးတော့တောင်ရကြခီးတွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ကနယူးယောက်ကုလသမဂ္ဂယုံချုပ်ရဲ့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ်
The top UN officials for refugees, migration and humanitarian affairs will jointly visit Bangladesh this week from Wednesday to Friday.
Bangladesh နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာတသန်းကြီးပါနဲ့သူတို့နေထိုင်ရာဒေသကဒေသခံတွေအတွက်စာနာမှုအကူအညီတွေပံ့ပိုးပေးဖို့အတွက်လိုအပ်နေတဲ့ဆိုတာပြသဖို့ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာလူရည်ပြောင်းရွှေ့မှုဆိုင်ရာနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေပူးပေါင်းပြီးတော့ Bangladesh နိုင်ငံကိုဒီသတင်းပတ်ဗုဒ္ဓဟူးနေ့ကနေတောက်ချာနေထိတောက်ရောက်မှာဖြစ်ပါတယ်လို့ပြောသွားတာပါကုလသမဂ္ဂအရာရှိကြီးတဦးဟာမြို့တော်ဒက္ကမှာ Bangladesh ဝန်ကြီးချုပ်ရှိတ်ခါစီနာနိုင်ငံခြားရေးဝန်ကြီး AK Abdul Momen အပါအဝင်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီး Bangladesh မှာခိုလုံနေတဲ့ရိုဟင်ဂျာတွေအတွက်နိုင်ငံတကာကဘယ်လိုအကူအညီတွေပေးနိုင်လဲဆိုတာကိုဆန်းစစ်ကြမှာဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်ဆန်းရဲရိတ်ခါဖြန့်ပြင်းမှုနဲ့နားခုံမှုအပါအဝင်ကုလသမဂ္ဂအစည်းအဝေးတွေကိုတွားရောက်ကြည့်ရှုဖို့နဲ့အဲ့ဒီဒေသမှာကြောက်ရောက်တော့မဲ့မုတ်တုံရာသီအတွက်တူတင်ပြင်ဆင်ဖို့လိုအပ်ချက်တွေသိရအောင်လဲ Cox Bazar မြို့ကိုပါသူတို့တွားရောက်มาဖြစ်ဖြစ်တယ်လို့ဒုက္ခသည်တွေနဲ့ပါတွေ့ဆုံมาဖြစ်ပါတယ်မြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ရရေးဒုက္ခသည်တွေအကောက်ွယ်နဲ့ဝန်ဆောင်မှုအထောက်အကူရရေးတွေအတွက်ရည်ရွယ်လှုပ်ဆောင်နေတဲ့ဒုက္ခသည်အလုံးမှတ်ပုံတင်ထုတ်ပေးနိုင်မှု UNHCR နဲ့ Bangladesh အစိုးရတို့ပူးတွဲလှုပ်ဆောင်နေတဲ့မှတ်ပုံတင်လုပ်ငန်းစဉ်ကိုလေ့လာมาဖြစ်တဲ့အပြင်အဲ့ဒီမှာလိုအပ်နေတဲ့ဒုက္ခသည်တွေနဲ့ပါတွေ့ဆုံมาဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်